နျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောခဲ့တဲ့ပုံမှာအမေရိကန်ကသတိနဲ့တုံ့ပြန်နေပါတယ်။ဘာဆက်ဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောခဲ့တယ်လို့ပဲအမေရိကန်ထောက်လိုင်းကြီးကဲတွေကလည်းသတိနဲ့စောင့်ကြည့်သွားမယ်လို့ပြောနေကြပါတယ်။တောင်ကိုရီးယားထူးကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးစဉ်မှာကင်ဂျွန်အွန်ပြောကြားခဲ့တဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တုံ့ပြန်မှုကိုမတ်ဆုမြတ်မွန်ကဆက်ပြီးတော့တင်ပြပါလိမ့်မယ်။
မြောက်ကိုရီးယားနိုင်ငံပျောင်ရမ်းမြို့တော်ကိုနှစ်ရက်ကြာသွားခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ဟာအင်္ဂါနေ့ကတောင်ကိုရီးယားကိုမပြန်ခင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာရှိတဲ့ပမ်မွန်ဂျွန်နယ်စပ်မြို့မှာလာမယ့်ဧပြီလကုန်ပိုင်းကျရင်တတိယအကြိမ်တောင်မြောက်ကိုရီးယားထိပ်သီးစီးပွဲပွဲကျင်းပဖို့နှစ်နိုင်ငံကြားမှာသဘောတူခဲ့ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားအပေါ်စီးရီးယားချင်းချောက်မှုတွေမရှိဘူး။မြောက်ကိုရီးယားအစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်နျူကလ িয়ার လက်နက်တွေထားစရာအကြောင်းမရှိတဲ့အတွက်နျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးကိုမြောက်ကိုရီးယားရဲ့ဘက်ကလိုလားကြောင်းရှင်းရှင်းလင်းလင်းအသိပေးခဲ့တယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်ခေါင်းဆောင်ကပြန်လည်ပြောပြခဲ့ပါတယ်။မြောက်ကိုရီးယားရဲ့အနေနဲ့အမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်လို့လည်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ချွန်အီယွန်ကအစိုးမျိုးတော်ကိုပြန်ရောက်ဆင်မှာအခုလိုပြောကြားခဲ့ပါတယ်
။ဘုတ်ချွန်ပြည်ခါ문제ဆက်ပြီးမြန်မာ관계정상화를위해မြေကက
နျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးအတွက်အမေရိကန်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားရဲ့ဘက်ကပြောကြားခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားရဲ့ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့ကပဲတုံ့ပြန်ခဲ့ပါတယ
်။But
we'll see what happens. ကိုရီးယားကြောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။မြောက်ကိုရီးယားတို့လည်းတိတ်ကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ကိုရီးယားကျွန်းဆွယ်အတွက်လည်းတိတ်ကောင်းတဲ့ကိစ္စဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်ရပါဦးမယ်။အခုလက်ရှိဖြစ်နေတဲ့အခြေအနေမျိုးမရောက်အောင်ဟိုရင်ကလေးကဖြည့်ရှင်းသိမ်းခဲ့တာပါ။ဆိုင်းမထားဘဲနဲ့နေပေါင်းများစွာကလေးကဖြည့်ရှင်းသိမ်းခဲ့ပါလေ။ကျွန်တော်တို့ကတော့အပြည့်ရှင်းမှဖြစ်ပါလေ
။မြောက်ကိုရီးယားတို့ရဲ့ကြိုကြမှုဟာတိုးတက်မှုဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောလင်းတဲ့အမှားလည်းဖြစ်နိုင်တယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ဘယ်လမ်းမဲ့ဖြစ်ဖြစ်ပြင်းပြင်းထန်ထန်ဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတက Twitter လူမှုကွန်ရက်ပေါ်မှာအစောပိုင်းကလည်းရေးသားခဲ့ပါတယ်။အမေရိကန်မျိုးသားထောက်လိုက်ရဲ့အခြေအနေကတော့နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးဖို့လိုလားတယ်ဆိုတာကိုတိုးတက်မှုလို့သူ့အနေနဲ့မမှတ်ယူနိုင်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်အားထောက်မှုရဲ့အားလုံးမအောင်မြင်ခဲ့ပဲမြောက်ကိုရီးယားတို့အတွက်သာလှုပ်ချင်တာလှုပ်ဖို့အချိန်ပေးတယ်လို့ဖြစ်ခဲ့တဲ့အတွက်သူအနေနဲ့တန်တရားရှိတယ်လို့ထောင်ပိုင်းအကြီးအကဲဂျန်ဂုတ်ကလုံခြုံရေးဆိုင်ရာအထက်လွှတ်တော်ဌာနဝင်မှပြောကြားခဲ့တာပ
ါ We saw the news this morning relative to North Korea hope springs eternal but we need to learn a lot more relative to these talks
ရုပ်ကိုရရနဲ့ပတ်သက်တဲ့တင်းကိုဒီမနေ့ကြားပါတယ်ဖြစ်လာမယ်လို့မျှော်လင့်ရပေမဲ့လက်တွေ့မှာဖြစ်နိုင်တဲ့ကိစ္စပါဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့အများကြီးလေ့လာဖို့လိုပါသေးတယ်ကျွန်တော်တို့ထောင်ပိုင်းအတိုင်းဝိုင်းအနေနဲ့မြောက်ကိုရီးယားနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုဆက်ပြီးတော့တတ်နိုင်ဆုံးသတင်းအချက်လက်စုဆောင်းသုံးသပ်သွားရမှာဖြစ်ပါတယ်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার စွမ်းရည်မပိုင်ဆိုင်တော့ပါဘူးဆိုတဲ့သဘောတူညီချက်မရတဲ့၍အမေရိကန်ဘက်ကသူတို့နဲ့သဘောမတူနိုင်ဘူးလို့လည်းပြောကြားခဲ့ပါတယ်။စစ်ထောက်လိုင်းရေးဌာနအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Robert Ashley ကလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်ဆန်းသတ်မှုတွေရပ်ပြီးတော့ညှိနှိုင်းဆွေးနွေးဖို့အဆင်သင့်ဖြစ်နေပြီလို့မယုံကြောင်းအင်္ဂါနေ့ကအထက်လွှတ်တော်ဌာနဝင်မှပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးမှုတွေဆက်လုပ်နေသမျှနောက်ထပ်နျူကလ িয়ার ဆန်တပ်မှုပယ်ထိန်ထုံဆန်တပ်မှုတွေကိုလုံးဝမဟုတ်တဲ့အပြင်ရန်စားတဲ့လုပ်ရက်တွေလည်းလုံးဝမဟုတ်ဘူးလို့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကပြောကြားခဲ့ပါတယ်။အနာဂတ်ကိုရီးယားကျွန်းဆွယ်မှာပို့ပြီးတော့တည်နေလာတဲ့အခါကျရင်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ကြားနှစ်စင်လုံးနေတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုတင့်တယ်လို့အပြောင်းအလဲလုပ်လိုက်မယ်လို့မျှော်လင့်ကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တောင်းချီပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုဧပြီလကျရင်ပြုလုပ်မှာဖြစ်ပါရဲ့ရှင်။